ပြည်ရဲ့တောက်ချာနေကခွဲလွန်သွားတဲ့အသက်94နှစ်အရွယ်50တစ်ဆမြောက်အမေရိကန်သမ္မတ George H.W. Bush ရဲ့စာပနမှာတက်ရှိထင်ရှားရှိနေတဲ့သမ္မတ9ယောက်ဒီနေ့နောက်ဆုံးအနေနဲ့နှုတ်ဆက်ခွင့်ပြုကြမှာဖြစ်ပါတယ်။ Washington DC မှာရှိတဲ့ National Cathedral ဘုရားကျောင်းကနိုင်ငံတော်စာပနအခမ်းအနားကိုသမ္မတတော်နဲ့ထွန်းနေသူသမ္မတဟောင်းနဲ့ဖြစ်ကြတဲ့ Jimmy Carter, Bill Clinton နဲ့ Barack Obama တို့တက်ရောက်မှာဖြစ်ပြီးခွဲလွန်သူသမ္မတ Bush ရဲ့သားဖြစ်သူ53ဆမြောက်သမ္မတ George W. Bush နဲ့ဖခင်ကိုခွင့်ပြုမှာစကားပြောမှာပါ။နိုင်ငံတော်စာပနအခမ်းအနားမှာကနေဒါနိုင်ငံဝန်ကြီးချုပ် Brian Mulroney, American ထက်လွတ်တော်အမတ်ဟောင်း Alan Simpson နဲ့သမိုင်းပညာရှင်လည်းဖြစ်ခွဲလွန်သူသမ္မတ Bush ရဲ့ကိုယ်ရေးအထောက်ပံ့တိပြုစုသူလည်းဖြစ်တဲ့ John Mitchell နဲ့အမတ်စကားပြောဖို့စီစဉ်ထားပါတယ်။သမ္မတဟောင်းရဲ့စာပနကိုတက်ရောက်မဲ့သူတွေထဲမှာတော့ Britain တော်ဝင်မင်းသား Charles, German ဝန်ကြီးချုပ် Angela Merkel နဲ့ပိုလန်နိုင်ငံသမ္မတဟောင်း Lech Wałęsa တို့လည်းပါဝင်ကြမှာဖြစ်ပါတယ်။လွတ်တော်ခမ်းမမှာခင်းကျင်းထားတဲ့ခွဲလွန်သူသမ္မတဟောင်းရဲ့နိုင်ငံတော်အလံလွှမ်းခြုံထားတဲ့အခောင်းကိုမတော်ရင်နဲ့တည်ဆောင်သွားပြီး National Cathedral ဘုရားကျောင်းမှာဒီနေ့သာပနာခမ်းနာစတင်ကျင်းပသွားမှာပါ။လွတ်တော်ခမ်းမထဲမှာနိုင်ငံတော်ခမ်းနာဖြစ်ပြင်ဆင်ထားတဲ့သမ္မတရဲ့ရုပ်လောင်းကိုမနေ့တုန်းကတော့ထောင်ချီတဲ့လူတွေနောက်ဆုံးအဖြစ်နဲ့ဂါရဝပြုကြပါရစေ။ဝမ်းနဲ့ပူဆွေးသူတွေလာရောက်ဂါရဝပြုကြတဲ့အထက်မှာ Republican Party ကမိတ်ဆွေလည်းဖြစ်ဒုတိယကမ္ဘာစစ်ပြင်တူလည်းဖြစ်တဲ့အသက်95နှစ်အရွယ်ထက်လွတ်တော်အမတ်ဟောင်း Bob Dole ကပီတက်ကလတိုင်မော်ကနေကျူစာပန်းစားထပြီးအလေးပြုတဲ့အချိန်မှာလူများတွေစိတ်ထိခိုက်ကြရလည်းဖြစ်ခဲ့ကြပါရစေ။